အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကာကွယ်ရေးဝန်ကြီးမာကအက်စပါရိုဟာအိန္ဒိယနဲ့နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုခိုင်မာအောင်ကြိုးစားဖို့အတွက်တနင်္လာနေ့မှာအိန္ဒိယချင်းစံတွားရောက်နေပါတယ်။အမေရိကန်အစိုးရဟာအင်ဒိုပစိဖိတ်ဒေသတွင်တရုတ်ရဲ့ပထဝီနိုင်ငံရင်းနဲ့စီးပွားရေးဆင်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းဖို့နှီးလန်းရှာနေတာဖြစ်ပါတယ်။အောက်တိုဘာ25ကနေ30ထိတွားရောက်တဲ့ဒီချင်းစံတွင်အိန္ဒိယနိုင်ငံအပြင်တီရီလင်ကာ၊မော်လ်ဒိုက်နဲ့အင်ဒိုနီးရှားနိုင်ငံတွေကိုပါတွားရောက်မှာဖြစ်ပါတယ်။ဝင်ကြီးပွန်ပီယိုနဲ့အက်စပါရိုဟာအိန္ဒိယမှာကျင်းပမဲ့တတိယအကြိမ်မြောက်နှစ်ပတ်လည်အမေရိကန်အိန္ဒိယနှစ်နိုင်ငံနိုင်ငံချင်းဝင်ကြီးနှစ်ဦးနဲ့ကာကွယ်ဝင်ကြီးနှစ်ဦးတို့ရဲ့ဝင်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေ COVID-19 ကာယောဂါတုံ့ပြန်ရေးဆိုင်ရာတွေအပြင်အင်ဒိုပစိဖိတ်ဒေသတွင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဒေသခံအချင်းချင်းကြားဆက်ဆံမှုနဲ့အာဂတစီးပွားရေးနဲ့ဆွမ်းရည်ဆိုင်ရာလက်တွဲဆောင်ရွက်မှုတွေအတွက်စိန်ခေါ်မှုတွေကိုဦးစားပေးဆွေးနွေးဖို့ရှိတယ်လို့တောင်ပိုင်းနဲ့အလဲပိုင်းအာရှရဲ့ဌာနဆိုင်ရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဒင်းသောမ်ဆန်ကပြောပါတယ်။ဒါအပြင်နှစ်နိုင်ငံကြားအနိကလုံခြုံရေးဆက်ဆံမှုရှိစေမဲ့မဟာဗျူဟာဆိုင်ရာနောက်ဆုံးအဆက်သဘောတူညီချက်အရကိုဥတည်တဲ့ BECA ကပထဝီနေထားအချက်အလက်ဆိုင်ရာဖလှယ်ဖို့နဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်အတွက်အခြေခံအချက်တွေကိုချမှတ်ကြမှာလည်းဖြစ်ပါတယ်။